ဘယ်ဘန်တော့ဓမြတိုက်ခံရပြီဘယ်ဘန်တော့ဘုံပေါက်ပြီဆိုအရင်ဆုံးပြောတာဆိုပြပါပဲကိုအပ်ထားတဲ့ဘန်တစ်ခုခုဖြစ်တယ်ဆိုပိုတော့ပျော်သေးတယ်အခြားပြည်သူတွေအားလုံးလည်းဆိုပြလို့ပဲပြောကြမယ်ထင်ပါတယ်အရင်ကဆိုအဲ့လိုစိတ်ယုတ်စိတ်မှလည်းမရှိပါဘူးဗုဒ္ဓဘာသာမြန်မာလူမျိုးတွေပဲသူတပတ်ပြည့်စည်တာကိုဘယ်ပြောပါ့မလဲအခုတော့စိတ်တွေကအရင်လိုမဟုတ်တော့ဘူးလေသူတို့လို့လို့ကိုယ်စိတ်တွေလည်းယုတ်မှလာတတ်ခဲ့ပြီစဉ်းစားကြည့်လေကို့ဘဝမှာတစ်သက်လုံးချစ်ကုပ်စုဆောင်လာတဲ့ပတ်စံလေးနှစ်ပဲတပြားကိုအတုံးလိုလိုထုတ်ချင်တာပြန်ထုတ်လို့မရတာဘလို့စိတ်နာစရာကောင်းလေဇက်တော်တွေကရေးတဲ့ယောက်ျားဆိုလဲသူတိန်းထားတဲ့ပတ်စံလေးကိုနန်းတော်ကြီးနဲ့လဲတာတော့မှမစွန့်နိုင်သေးတာဆိုပြီးတော့လဲကိုယ်တိန်းထားတဲ့ပတ်စံလေးတော့ပြန်လိုချင်တာပေါ့အချို့ကတော့ယာကန်လုံးနဲ့ထုတ်လေလို့ပြောကြလိမ့်မယ်ဗန်ဝန်နန်းတွေကိုယ်တိုင်ကအဲ့လိုယာကန်လုံးနဲ့ထုတ်ဖို့ပြောတာပါကြုံနေရတယ်သူတို့ပဲပွဲစားလုပ်နေသလားသူတို့ပဲလှုပ်ရှားနေသလားပွဲစားရင်လည်းပဲချိတ်ပေးသလားတော့မသိပါဘူးဘလို့ပဲစဉ်းစားဒါမှဖြစ်တဲ့ကိစ္စပါပဲဗန်ကိုယုံလို့ပတ်စံအပ်ထားတာကိုထုတ်ချင်တဲ့ချိန်ကိုထုတ်မှာပေါ့တကယ်ဆိုကိုပတ်စံကိုဗန်ကိုချီးပေးထားတာကိုကသူတို့ကိုချီးထားတာအတိုးနည်းနည်းပဲရတယ်သူတို့ကအတိုးများများနဲ့အချားကိုပြန်ချီးတယ်ကိုပတ်စံနဲ့သူတို့တွေလုပ်ငန်းတွေအဆင်ပြေအတိုးတွေရကိုတွေကိုတော့ကျေးဇူးတင်အောင်ပါအခုလို့ပုံကကိုပတ်စံကိုပြန်ထုတ်တာကိုအရင်ခက်ကတမဝံရမှာမှဆန်ထုတ်သလိုစီတိုးသလိုပုံစံကြီးနဲ့ရှားကန်လုံးနဲ့ထုတ်တယ်ဆိုတာတမမှာလူကျင်နာဝယ်ဖို့အတွက်လက်ထိုးတာနဲ့အတူတူပဲကိုချီးပေးထားတဲ့ပတ်စံပြန်ရဖို့လက်ထိုးတယ်ဆိုတာတော်တော်ဆိုးွားတဲ့ကိစ္စဖြစ်သွားပြီဒါဗန်မှုလို့ပေါ့အပြင်မှာကကိုပေးထားတဲ့ပတ်စံပြန်တောင်းလာမှပြင်ပြဿနာတွေတက်ကုန်ပြီလူမိုင်းငှားပြီးရိုက်တာနှက်တာတွေကဖြစ်လာနိုင်သေးတယ်အခုလဲလုတ်ပြန်ပြီအချိုးဗန်တွေကနောက်ပိုင်းငွေထည့်ရင်အဲ့အမောင်ကိုပြန်ထုတ်ပေးမယ်တဲ့ဒါဆိုအရင်ကထည့်ထားတဲ့ပတ်စံတွေရောအရင်ကထည့်ထားတဲ့ပတ်စံဆိုတော့ပိုတော့တန်ဖိုးရှိသေးတယ်အခုပတ်စံကငွေကြေးဖောင်းမှမှုတွေနဲ့အရင်ကတရာထည့်ထားတဲ့ပတ်စံကအခု150လောက်နဲ့ညီမျှနေတာဗန်နဲ့ထည့်ထားရင်ကိုပတ်စံတွေဘလောက်တောင်တန်ဖိုးတွေညော့သွားလဲဒါတွေကိုဗန်ဟာလဲနားလဲမှာမဟုတ်ပါဘူးသူတို့စီကအလကားလာထုတ်နေတယ်ပဲထင်နေကြသလားတော့မသိဘူးအခုဆိုမြမစီဝါရေးဗန်တို့အခြားပုဂ္ဂလိကဗန်တို့ရှေ့မှာဆိုရင်ဈေးတန်းလေးတောင်ဖြစ်လာပြီလူတွေကမနဲ့တည်းကတန်းစီမနဲ့စားလို့ညစာလို့နဲ့ဆိုတော့ဈေးတန်းလေးရမုတ်တွေထမင်းတွေပဲဝယ်စားနေရတာဗန်ရှေ့မှာမုတ်ဆိုင်လေးဖွင့်အောင်တော်တော်ကြီးဝါနေလောက်ပြီအသေးစားစီဝါရေးလုပ်ငန်းလေးတွေဖွင့်ပြိုးလာအောင်ဗန်ကြီးကတမင်များကောက်ကြည့်ရုံမှနေသလားတော့မသိဘူးလေကိုရီးယားမှာဟိုကဒီကဈေးရောင်းလို့ရတဲ့ပတ်စံလေးနဲ့တုံးလို့ဆွဲလို့ရသေးပြီမယ်ဗန်ကိုယုံပြီးရှိသမျှပုံအပ်ထားတဲ့လူတွေကြတော့ဒုက္ခရောက်ကြရောနေ့စဉ်နေ့တိုင်းဗန်ရရှေ့မှာဗန်ပြီးဒုက္ခတွေတပုံကြီးပဲတကယ်တော့ဆူပြေတို့ရဲ့ဘိုးဘီးပြည်ပင်တွေကဗန်တွေကိုယုံကြတာမဟုတ်ပါဘူး။တမျိုးလုံးလိုက်မြည်ကြည့်တော့လည်းဘယ်သူမှဗန်နဲ့ကိုပတ်စံမထည့်ကြဘူး။မထည့်ဆိုထည့်စရာလည်းမရှိဘူးလေ။ရရင်သုံးမယ်၊စားမယ်၊တောက်မယ်။မရှိရင်တော့ရှာမယ်။နည်းနည်းပါးပါးပူပူရှန်ရှန်ရှိလာရင်တော့ရွှေတို့ရည်စွာလေးဝယ်မယ်။ပတ်စံမရှိချိန်မှာရှိတဲ့ရွှေလေးကိုပြန်ပေါင်းမယ်။ပြီးရင်လည်းပြန်မြေးပြတော့ပါဘူး။အဖိုးဖွားတွေကမြန်မာပြည်မှာလည်းနေလာတာကြားပြီ။ခေကောင်းကိုလည်းမှီသင်းလာမှီဘူးကြတယ်။များသောအားဖြင့်တော့ခေဆိုးခေပြက်ကိုပဲမှီလာခဲ့ကြတာပါ။ဒီတော့မြန်မာပြည်အကြောင်းကောင်းကောင်းသိတာပေါ့။မြန်မာပြည်ဆိုတာခဏခဏခေပြက်တဲ့အတိုင်းပြီလေ။ဗန်တို့အပေါင်ဆိုင်တို့ဆိုတာသူတို့ခင်မှာခဏခဏပြက်ခဲ့ဘူးတော့မယုံကြတော့တာလည်းဖြစ်နိုင်တယ်။တခုခုဆိုဗန်တို့အပေါင်ဆိုင်တို့ကအရင်ပြေးတာ ਉਹ မပြေးရင်လည်းသူတို့အတိုက်ခံရမှာလေ။အောင်ကူက90နောက်ပိုင်းမှသာနည်းနည်းငြင်းငြင်းညင်လို့ဖြစ်လာပြီးဗန်ရင်ကျင်းမှုပြန်ထွန်းကားလာတာ။ဗန်တွေထွန်းကားလာတဲ့2010နောက်ပိုင်းမှာဆူပြေတို့ကလည်းအလုံးနဲ့အကင်နဲ့ဖြစ်လာတော့ရတဲ့လားကလေတလ9000တသောင်းဗန်တွေမှာစုခဲ့ကြတာပေါ့။ဗန်တွေမှာထားလာတာလက်ထဲမှာထားရတယ်မတူဘူး။ကိုပစံပေမဲ့တခုတကကြီးထုတ်မှုသုံးပြတော့ခြေကြီးမှမှအတုံးလိုမှသာထုတ်ပြတော့တယ်။ပုံမှန်လုပ်လဲရှိနေတော့တအားလည်းမလိုခဲ့ဘူးလေ။အပြင်မှာထားရင်တော့တနည်းနည်းနဲ့သုံးပလိုက်တာပဲအဲ့တော့ဗန်မှာထားတာအဆုမိဆောင်ပြီဖြစ်တာပေါ့စူဆောင်ပြီးတော့ကိုယ်အသက်ကြီးလာတဲ့ချိန်မြေလေးအိမ်လေးဝယ်မယ်လုပ်ငန်းလေးလုပ်မယ်စိတ်ကူးရင်လို့ရတာပေါ့အခုလိုအာနာသိမ့်ပြီးကမောက်ကမားတွေဖြစ်သွားမယ်လို့ဘယ်သူကထင်ပါမလဲအရင်ကမထုတ်ပန်းထားခဲ့တဲ့ပတ်စံတွေကိုအခုချိန်မှာထုတ်ချင်လာပြီဘာဖြစ်လို့လဲဆိုတော့အလုံးမရှိတာလည်းကြာပြီစားဖို့တောက်ဖို့လည်းလိုတယ်ရှိတာလေးနဲ့တတ်နိုင်တဲ့မြေလေးပါလေးဝယ်ခြင်းနဲ့ဘာလို့လဲဆိုတော့ငွေကြေးတန်ဖိုးကကြာဆင်းလာတာ哦အိမ်နောက်ပတ်ချာလေးကစားတော့ကုန်တွေအကုန်ဈေးတန်နေတာမျက်မြင်ပဲလေဒီထက်ပိုကြလာရင်ဒီထက်ဈေးတက်မှာပဲကိုဗန်မှာအပ်ထားတဲ့ပစံကအတိုးလေးမဖြစ်စလောက်ရတာအဲ့ပစံလေးကိုထုတ်ပြီးအကောင့်ထည့်ပေါ်လို့ရတယ်မြေလေးရွှေလေးဝယ်ချင်တာတာမန်လူတွေအတွေးပဲနည်းနည်းပိုသိတဲ့လူကစီးပွားရေးလုပ်မှာပေါ့ဒီအခြေအနေကိုစစ်ကောင်စီကလည်းနားလည်ရမှာပဲအဲ့လိုမျိုးငွေကြေးလေပတ်မှသာတိုင်းပြည်ကအဆင်ပြေမှာအခုကငွေကြေးလေပတ်မှုကလည်းကောင်းကောင်းမရှိရှိတဲ့လူတွေကလည်းဗန်မှာပိတ်မိခရိုနီတွေကလည်းပစံထုတ်မသုံးဒီတော့အပြင်ကိုပစံတွေကထွက်မလာတော့လူတွေကပိုကြက်တဲလာကြဒါတွေအားလုံးရဲ့အရင်းခံအာဏာသိမ်းတာကြောင့်ဖြစ်သလိုဗန်ရဲ့လုပ်ပုံကံမှုကလည်းတိုင်းပြည်ပြန်အောင်တွန်းအားပေးနေတာပါပဲဒီတော့ NGO ပဲအားကိုးရတော့မှာစကားစားအားကိုးလို့မှမရတာအဲ့တော့မပြောချင်မှပြောရရင်တော့ NGO အနေနဲ့ဗန်တွေကိုပြည်သူပိုင်သာတိမ့်ပလိုက်ပါဗန်တွေကပတ်စံတွေကိုပေါ့ပြီးရင်အိုင်ငွေတွေကိုဒေါ်လာကြီးမှာတုံးပလိုက်ပါဒေါ်လာကြီးအောင်မြင်တော့ပြည်သူတွေအပ်ထားတဲ့ပတ်စံကိုပြန်ထုတ်ပေးပေါ့အဲ့လိုပြည်သူပိုင်သိမ့်တာကိုဗန်တွေအနေနဲ့အသာကြီးမပေးဘူးဆိုရင်တော့ထုံးစံအတိုင်းလုပ်ဆရာရှိတာလုပ်ပေါ့ဟိုကဒီကအလှခံနေတာထက်တော့ပိုကောင်းသေးတယ်ခတ်တာကအဲ့အကြံကို NGO ကအကောင့်ထဲမှာပေါ်မယ်စကားစားကအကောင့်ထဲပေါ်သွားမှလည်းကြောက်ရသေးတယ်